အမေရိကန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID ရဲ့ကူညီပံ့ပိုးမှုနဲ့မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေအချင်းချင်းကုန်သွယ်ရေးကြားခံစနစ်အာဆီယံ Single Window လို့ခေါ်တဲ့ Electronic ကွန်ရက်စနစ်ကိုသုံးပြီးကုန်သွယ်ရေးဆိုင်ရာဆော်ရက်စရန်တွေအချက်အလက်တွေကိုအပေးယူလုပ်တဲ့စနစ်ထဲပါဝင်လာတော့မှာဖြစ်ပါတယ်။နိုဝင်ဘာလကုန်စနိုင်ဖို့မျှော်လင့်ထားတဲ့ဒီအစီအစဉ်ဟာကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့ရည်မှန်းချက်ဖြစ်တဲ့တကမ္ဘာလုံးအလွယ်တကူကုန်သွယ်နိုင်ရမယ်ဆိုတဲ့အစီအစဉ်အောက်မှာမြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေကိုကူညီတာဖြစ်တဲ့အကြောင်းအစိုးရရရှိတွေကပြောပါတယ်။ဒီစနစ်အကြောင်းရှင်းပြတဲ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကပြောပြပေးပါမယ်ရှင်
။အာဆီယံနိုင်ငံတွေအချင်းချင်းကုန်သွယ်ရေးလုပ်တဲ့နေရာမှာစည်ရင်းအချက်အလက်တွေအပြန်အလှန်ပေးပို့နိုင်တဲ့ဂျာခန် electronic စနစ်အာဆီယံ single window စနစ်ကိုမြန်မာနိုင်ငံကအခုလာမယ့်နိုဝင်ဘာမှာစတော့မှာဖြစ်ပါတယ်။ဒီစနစ်သုံးတဲ့အာဆီယံနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ၈နိုင်ငံမြောက်ပါဝင်လာတာဖြစ်ပြီးလူအား900ရဲ့စနစ်ကနေကွန်ပျူတာစနစ်ကိုကူးပြောင်းလာဖြစ်လို့ကုန်သွယ်ရေးမှာပွင့်လင်းမြင်သာမှုတွေပိုရှိလာလိမ့်မယ်လို့အကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးဦးဝင်းတန်ကပြောပါတယ်။မြန်မာနိုင်ငံကနည်းပညာပိုင်းအားနည်းပေမဲ့လည်းဒီစနစ်ကိုကန့်ကွက်နိုင်ဖို့အဆင်သင့်ဖြစ်နေကြောင်းသူက VOE ကိုပြောတာပါ။
ကျွန်တော်တို့နည်းပညာပိုင်းမှာတော့ကျွန်တော်တို့ကအတွေ့အကြုံတော်တော်လေးနည်းပါတယ်။နော်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာလည်းပဲဒါတွေကိုကန့်ကွက်ဆောင်ရွက်နေတဲ့နည်းပညာရှင်တွေအခုတော်တော်များများပေါ်ထွက်လာပါတယ်။အခုဆိုရင်ကြာကျွန်တော်တို့အခုဒီလိုစနစ်တွေဆိုရင်လည်းပဲဒါပြည်တွင်းရဲ့ဒါနည်းပညာရှင်တွေကိုကျွန်တော်တို့ကအားကိုးပြီးတော့ကျွန်တော်တို့လုပ်ကင်ဆောင်ရွက်ရတာပေါ့နော်။အဲ့တော့အလားတူပဲကျွန်တော်တို့ကနိုင်ငံတကာရဲ့စနစ်တွေကိုလည်းပဲကျွန်တော်တို့ဟိုဘလူးကွန်လေးဆိုတော့တုံးဆွဲနေတာတွေကျွန်တော်တို့ရှိပါတယ်။နည်းပညာပိုင်းဆိုင်ရာအားနည်းမှုတော့ရှိပါတယ်။သို့တော့ကျွန်တော်တို့မလုပ်နိုင်တာတော့မဟုတ်ပါဘူး။အဲ့တော့ကျွန်တော်တို့ကတခုရှိတာတော့နိုင်ငံတကာကိုတက်လှမ်းမှုအတွက်ဆိုရင်တော့အဲခုနကနိုင်ငံတကာနဲ့ပတ်သက်ပြီးအတွေ့အကြုံများတဲ့ပုဂ္ဂိုလ်တွေရဲ့ဟလာဒါကျွန်တော် expert တွေရဲ့အကြံဉာဏ်တွေတော့ကျွန်တော်တို့ကရယူရတာမျိုးတွေတော့ကျွန်တော်ရှိပါတယ်။
ဒီစနစ်ဖြစ်လာဖို့2008လောက်ကအာဆီယံအဖွဲ့တွေထဲမှာဥဆောင်ကော်မတီတွေဖွဲ့ပြီးလုပ်ခဲ့ကြသလို2018လောက်မှာမလေးရှား၊အင်ဒိုနီးရှား၊ထိုင်း၊စင်ကာပူ၊ဗီယက်နမ်၅နိုင်ငံကဒီစနစ်ကိုအရင်ဆုံးစတင်ခဲ့ပါတယ်။အဓိကတော့အာဆီယံလွတ်လပ်သောကုန်သွယ်ရေးဒေသ After အတွင်းမှာအာဆီယံနိုင်ငံထွက်ကုန်တွေဖြစ်ကြောင်းထောက်ခံချက်ဖြစ်တဲ့ပြည်ရင်းနိုင်ငံလက်မှတ် Default ကိုကုန်သွယ်ပတ်နိုင်ငံအချင်းချင်း Electronic နည်းနဲ့လဲလှယ်ကြတာမျိုးဖြစ်တယ်လို့ဆိုပါတယ်။ဒါကတကဘာလုံးမှာကုန်သွယ်မှုလွယ်ကူအောင်ဆောင်ရွက်ဖို့ဆိုရဲအစီအစဉ်အောက်မှာနိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးနေရလို့သူကပြောပါတယ်
။ဒါ World Trade Organization ရဲ့ Trade Facilitation ဆိုတဲ့ Agenda တစ်ခုရှိတယ်။ဒါဒီ Trade Facilitation တကဘာလုံးရဲ့ဒါကုန်သွယ်မှုလွယ်ကူချုံမှုစီ Agenda အောက်မှာကျွန်တော်တို့ကဒီခေါင်းစဉ်တွေအကုန်ပါတယ်။အဲ့တော့ပါတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကအောင်မြင်ဖို့အတွက်ဒါကျွန်တော်တို့ဟိုပြောရမယ်ဆိုတော့ဖွံ့ဖြိုးဆဲနိုင်ငံတွေပေါ့နော်။ဒါနည်းပညာပံ့ပိုးမှုဟလာကျွန်တော်ရန်ပုံငွေပံ့ပိုးမှုစတဲ့လိုအပ်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုသူတို့ပံ့ပိုးပေးနေတယ်လို့ပဲဒါကျွန်တော်တို့ကတော့ဒီလိုပဲဟိုနားလည်ပါတယ်မြတ်ဟုတ်
။မြန်မာနိုင်ငံအနေနဲ့လက်ရှိအသုံးပြုနေတဲ့စနစ်တွေကနေနည်းပညာအကူအညီယူပြီးအာဆီယံနိုင်ငံတွေနဲ့အတူပူးပေါင်းဖို့ဒေသတွင်းကုန်သွယ်ရေးမှာပိုပြီးပွင့်လင်းမြင်သာလာဖို့ဆောင်ရွက်နေရမှာအမေရိကန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID နဲ့ကမ္ဘာပံ့တို့ကအကူအညီပေးနေကြတာပါ။အခုလိုဆောင်ရွက်ခြင်းအပြင်ကုန်သွယ်စီးဆင်းမှုလွယ်ကူစေလိမ့်မယ်လို့အမေရိကန်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID ကစီးပွားရေးပညာရှင် Alex Everdine ကဒီကနေ့အခမ်းအနားမှာအခုလိုပြောပါတယ်
။ By adopting the single window system, Myanmar exporters and importers will see an improvement in the
အခုလို single window အသစ်ကိုမြန်မာနိုင်ငံအနေနဲ့ပါဝင်ခြင်းအပြင်တင်ပို့သူတွေတင်သွင်းသူတွေကို default ရှောက်ဖို့အတွက်ရည်ပြီးတော့အစိုးရအနေနဲ့လည်း default ကိုစီစဉ်တဲ့နေရာမှာအချိန်နဲ့ငွေအကုန်ကျလဲတတ်တာနိုင်တယ်လို့သတင်းအချက်အလက်တွေလည်းတိတိကျကျလင်းလင်းမြန်းမြန်းလှုပ်ဆောင်နိုင်လိမ့်မယ်လို့သူကပြောခဲ့တာပါ။အာဆီယံနိုင်ငံတွေကို electronic နည်းနဲ့ချိတ်ဆက်တာအောင်မြင်တယ်ဆိုရင်နိုင်ငံတွင်းအစိုးရပိုင်စနစ်တွေကိုလည်းတစုတဝေးဖြစ်အောင်ကမ္ဘာပံ့အကူအညီနဲ့ national single window ပုံစံဆက်လုပ်သွားဖို့လည်းရှိပါတယ်။ဒီစနစ်ကပိုပြီးလွယ်ကူလာသလိုစာရွက်စာတမ်းအတူအပတွေကိုလည်းရှောင်လွှဲနိုင်လိမ့်မယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်နည်းပညာပိုင်းအပါအဝင်ကဏ္ဍအတော်များများမှာနောက်ကျကျန်နေသေးရဆိုတဲ့အချက်ကိုလည်းစီးပွားရေးပညာရှင်တွေကအစဉ်တစိုက်ထောက်ပြပြောဆိုနေကြတာပါ။ဒါကလည်းပြီးခဲ့တဲ့အောက်တိုဘာ10ရက်ကမ္ဘာပံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံအနေနဲ့ကုန်ထုတ်လုပ်မှုစွမ်းအားမြင့်တင်ဖို့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမြင့်တင်ဖို့အတွက်အခြေခံကြရပြုဝင်ပြောင်းလဲမှုတွေလုပ်ဆောင်ဖို့လိုကြောင်းအကြံပြုထားတာဖြစ်ပါရဲ့ခင်ဗျာ။